င်္ဂပါခင်ဗျာဒီနေ့တဲ့ဒီ line system မှာတော့ NLD party ရဲ့မဟာဗျူဟာနဲ့ရှင်းနေရွေးကောက်ပွဲအလားအလာတွေကိုဆွေးနွေးဆောင်မှာဖြစ်ပါတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းကိုကြည့်ပြီးမဲပေးအောင်စီရင်မှုစဉ်းစားချက်တွေရှိနေတယ်ဆိုပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD party ရဲ့ပြန်ကြားရေးကော်မတီအတွင်းမှုံရအောင်ရှင်ကမကြတဲ့ငါပဲ view ကိုပြောပါတယ်ဆိုတော့ဒီအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာအသစ်ကိုသာလက်တွေ့ကျင့်သုံးခဲ့မှာဆိုရင်လာမယ့်ရွေးကောက်ပွဲမှာဘလို့ရလက်တွေထွက်ပေါ်လာနိုင်တယ်လဲလူလူရဲ့လူဝဲချက်ကိုဖြည့်ဆည်းပေးနိုင်တယ်လားလူလူဘက်ကရောဘာတွေမျှော်လင့်ထားကြတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့အတွက်မြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးရဲထွန်းနောက်သတင်းစာဆရာဦးစည်ရဲ့သူတို့လေလေလိုင်းပေါ်မှာရောက်နေရပါပြီဆိုတော့ကျွန်တော်တို့အခုပဲအစီအစဉ်ကိုစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့ဟိုသုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီ NLD party အနေနဲ့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဟိုလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမဲပေးပါဆိုပြီးစည်းရုံးခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဒီ NLD party အနေနဲ့အနိုင်ရမှအစိုးရဖြစ်မှအပြောင်းလဲဖြစ်အောင်လုပ်နိုင်မှာပါဆိုပြီးသူတို့စည်းရုံးခဲ့တာပါအခုကတော့ဒါကိုပြောင်းပြန်လှမ်းဖို့စဉ်းစားလာတာဖြစ်ပါတယ်ဟိုတရားဝင်တော့ဟိုကြီးညာထားတာမျိုးတော့မဟုတ်သေးဘူးပေါ့လေဒါပေမဲ့ဒါတကယ်ဒီ NLD အတွက်လာမယ့်ရွေးကောက်ပွဲအတွက်မှန်ကန်တဲ့မဟာဗျူဟာတစ်ခုဖြစ်လာမယ်လို့များရေဝီယာသုံးသပ်နိုင်မလားဆရာဦးစီရဲ့သူအရင်သုံးစဉ်းစားဆွေးနွေးပြပါလားခင်ဗ
ျဟုတ်ဒီရွေးကောက်ပွဲမှာဒီလူဟိုဟာပေါ့လေတခြားရွေးချယ်လာမယ်ဆိုတာကတော့ဒါအင်မတန်ကောင်းတဲ့ဟာပါဘာလို့လဲဆိုတဲ့အခါကျတော့ဟိုအခုချိန်ကျတော့9နှစ်လောက်ကကျွန်တော်တို့အတွေ့အကြုံရခဲ့ပြီးပြီပေါ့လေအဲ့တော့ဒီရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်ခြင်းရှိတဲ့ပါတီကြီးတွေပေါ့နော်နောက်ပြီးတော့ကြာကြရင်အစိုးရမဖွဲ့နိုင်ရင်တော့မှဘာပဲပြောအစုံတရာတော့အခြေအတွက်ကြီးရလာနိုင်တဲ့အမှတ်ရေးပြည့်ရလာနိုင်တဲ့ဒီနိုင်ငံရေးပါတီတွေအဲပြီးရကကြာတော့အစိုးရကိုဖိအားပေးနိုင်တဲ့အတိုက်ခံကောင်းဖြစ်လာမဲ့နိုင်ငံရေးပါတီတွေပေါ့နော်သူတွေမှာဒါလူတွေတွေအများကြီးပါလာဖို့လူတွေပေါ့လေလူတွေတွေအထက်မြတ်တဲ့လူတွေပါလာဖို့လူတွေဇာတိကောင်းတဲ့လူတွေအများကြီးပါလာဖို့လူတွေ2025မှာတော့ဒါကဟိုဒီ transition ကာလပေါ့လေဆက်ကူမကူကာလဖြစ်တဲ့အတွက်ကြောင့်မလို့ကောင်းတဲ့လောက်ဟိုရတဲ့လောက်လူပဲခေါ်ပြီးတော့ဖက်လိုက်ရတဲ့အနေအထားမျိုးရှိနေတဲ့ခါကျအခုလွတ်တော်မှာလည်းဒါတချို့ကျွန်တော်တို့မြင်ရမှာပါဟိုတက်ကြွရတဲ့မှာကလွတ်တက်ကြွရတဲ့ထက်မြက်တဲ့မှာကထက်မြက်တဲ့တချို့မှတည်ကြတော့လေဒီလိုပဲဟိုမဲတွေုံတဲ့မပူတဲ့အနေအထားမျိုးကြီးရှိနေတယ်ပေါ့နော်ဒါကဟိုလွတ်တော်မှာဒီမှာဆိုတင်မကပါဘူးဒါဝင်ကြီးတွေဘာတွေမှာပါဒါကပါတယ်ပေါ့လေဆိုတဲ့ခါကျပြောရင်တော့ရှည်သွားပါပေါ့နိလောလောဆယ်ဒါဒီလူရဲ့ချက်ရေးမှာဒီလွတ်တော်အမှတ်တွေဘာလို့အဓိကထားပြီးပြောရမယ်ဆိုရင်တော့ဒီလိုမျိုးဒီလူတွေတေချာစီစီရွေးချယ်မယ်ဆိုပြီးတော့ဒါကဆွေးနွေးလိုက်တယ်ဆိုတာအင်မတန်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီ NLD ရဲ့ဆုံးဖြတ်ချက်နဲ့မကအောင်တခြားလူ့ပါတီကြီးတွေဖြစ်တဲ့ဟိုတိုင်းရင်းသားပါတီတွေမှာပါဖြစ်ဖြစ်ဒီဟိုတိုင်းနိုင်ငံတိုင်းတာနဲ့အွန်လိုင်းနဲ့ခြေရှိတဲ့ပါတီတွေမှာပါဖြစ်ဖြစ်ဒီလိုမျိုးအယူဆတွေဒီလိုမျိုးရွေးချယ်ရေးလူရွေးချယ်ရေးမူဝါဒတွေကိုကျင့်သုံးတဲ့မှာဒါမှပဲကျွန်တော်တို့နိုင်ငံနောက်တစ်ဆင့်တက်မှာပါ2025ကတော့ဒါကကြာကြံကာလအနေနဲ့ကျွန်တော်တို့ကနားလည်ပြီးလို့ရပါတယ်2020မှာကတော့ပြီးခဲ့ဆင်းရဲမှုလိုအပ်နေပါတယ်ပြီးခဲ့လူကောင်းကောင်းတွေရဖို့လိုနေပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးရဲ့ထွန်းရဲ့တဘောရလည်းဆွေးနွေးပါအောင်ခင်ဗျဆရာဦးရဲ့ထွန်းကကိုရိုင်းလည်းဒီလွတ်တော်ကိုယ်စားလှယ်တူဖြစ်နေတာဝန်ယူခဲ့ဘူးလေဆိုတော့အခုဒီ NLD ဘက်ကဟိုစဉ်းစားနေတဲ့ဒီမဟာဗျူဟာဒါဟိုတကယ်ဆောင်ရွက်တဲ့မဟာဗျူဟာတစ်ခုအနေနဲ့ဟိုယူဆလာခင်ဗျ
အခုဒီ NLD party ကပြောရေးဆိုခွင့်ရှိသူကပြောလိုက်တဲ့ဟာကကျွန်တော်ခံစားချက်ကျွန်တော်သုံးသပ်ချက်ကတော့သူတို့ဒီပြီးခဲ့တဲ့9နှစ်သက်တမ်းအမှာဒီလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုပြီးတော့ချော်ဩချက်နဲ့ကျွန်တော်တို့ပြည်သူလူထုကနေပြီးတော့မျက်စိမှိတ်ပြီးတော့မဲပေးလိုက်ကြတယ်အဲ့ဒီမှာဆိုလို့ရှိရင်ဘလောက်တောင်ဒီတော့ခံမှုရတယ်လေဆိုရင်သေနေတဲ့ကိုယ်စလဲလောင်းတောင်မှအဲဒီရုပ်တော့ပွဲမှာအနိုင်ရတဲ့အဖြစ်အဲကျွန်တော်တို့ဒီအောင်မြင်ခဲ့တယ်လို့ပြောနိုင်ပါတယ်သို့တော့တကယ်တမ်းကျွန်တော်တို့တော်တဲ့မှာဖြတ်တန်းလိုက်တဲ့အခါမှာအာပါတီထောက်ခံပါတီကိုတစ္ဆာရှိုံနဲ့ပါတီရက်ခံချက်ရှိုံနဲ့မလုံလောက်ဘူးအရင်ချင်းရှိဖို့လဲလိုတယ်လူရောလူကောင်းဖြစ်ဖို့လဲလိုတယ်ဆိုတာတွေလည်းအဲတွေ့လာတယ်တွေ့လာတဲ့အခါကျတော့တချို့ကိစ္စတွေမှာမအောင်မြင်ဘူးတချို့ကိစ္စတွေမှာလွတ်တော်ထဲမှာပြည်သူလူထုအတွက်ဘာမှလွတ်ဆောင်ပေးချက်တွေမရှိဘူးအဲ့ဒီလိုဟာတွေကပြည်သူလူထုအနေနဲ့ပါတီအပေါ်ပါတီနဲ့ဒီအစိုး NLD အစိုးရအပေါ်မှာဒီတဖြည်းဖြည်းနဲ့ဂုဏ်သိက္ခာကြကြရာဒါမှမဟုတ်ရင်လည်းထောက်ခံမှုလျော့ပါကြရာဖြစ်လာတဲ့အခါမှာဒီလာမယ့်ရွေးကောက်ပွဲမှာသူတို့ရဲ့မဟာဗျူဟာကိုပြောင်းလဲပြီးတော့ကျွန်တော်တို့ဒီ ပြင်ဆင်လိုက်တယ်လို့သုံးသပ်လို့ရပါတယ်တကယ်လို့ဒီအတိုင်းပြီးခဲ့တဲ့2015ကမဟာဗျူဟာအတိုင်းတွားမယ်ဆိုလို့ရှိရင်တော်တော်များများ NLD ကိုထောက်ခံသူတွေကဒီရှင်သွားနိုင်တာပေါ့နော်ရှင်သွားတယ်ဆိုတာကမဲမပေးတော့ NLD ကိုမပေးတော့ဘူးပေါ့နော်အဲ့တော့ဒါကြောင့်မလို့သူတို့ကအပြောင်းလဲလုပ်ရတယ်အပြောင်းလဲလုပ်တဲ့အခါကျတော့လူကြည့်ပါဆိုတဲ့အခါမှာလူတော်လူကောင်းရွေးရမယ်နော်လူတော်ကောင်းရွေးရမယ်တကယ်တမ်းကျွန်တော်တို့ပြည်သူလူထုအတွက်ကိုဟိုဆောင်ရွက်ခြင်းနဲ့နော်မှန်မှန်ကန်ကန်နဲ့အဲဒီဆောင်ရွက်ခြင်းနဲ့ပုံကိုယ်တွေကိုလွတ်တော်တဲ့ရောက်အောင်နောက်အုပ်ချုပ်ရေးပိုင်းတွေမှာရောက်အောင်ရွေးချယ်တင်ပြရမယ်ဆိုတဲ့ moral policy ကိုမဟာဗျူဟာကိုချလိုက်တဲ့အခါကျတော့ပြည်သူလူထုကတော့ဒါစိတ်ဝင်စားမှုပြန်ပြီးတော့မြင့်တက်လာနိုင်တာပေါ့အဲ့တော့ပြန်ပြီးမြင့်တက်လာတာနဲ့အများတကယ်တမ်းရွေးချယ်တဲ့အခါမှာဘယ်လိုရွေးမှာလဲအဲ့ဒီလူတွေကိုမြို့နယ်လိုက်မြို့နယ်လိုက်ဟဲ့လားပါတီတွေကပဲရွေးမှာလားဒါမှမဟုတ်လူထုလူသံသာအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့အဲ့ဒီဒေသတစ်ခုမြို့နယ်တစ်ခုမှာဟဲ့လားဒီတကယ်ကိုပဲရိုးသားစူးစားပြီးတဲ့အခါကျတော့အချင်းရှိတဲ့ပုံကိုယ်တွေကိုရွေးပြီးတော့ကိုယ်တော်လောင်းအဖြစ်နဲ့ဟဲ့လားတိမ့်သွင်းမှာလားပါတီဝင်မဖြစ်သေးတဲ့သူတွေလည်းကျွန်တော်တို့ကွာဖြစ်နိုင်တယ်ပါဝင်နိုင်တယ်သို့တော့အဲ့ဒီပုံကိုယ်တွေကိုရွေးချယ်ပြီးလို့ဒီကျွန်တော်တို့ကိုယ်တော်လောင်းဖြစ်တယ်ဆိုရင်တော့ပါတီဝင်အဖြစ်ဝင်ရမယ်ဆိုတဲ့ဟာမျိုးချမှတ်မှာလားဆိုတဲ့ကိစ္စကတော့မရှင်းသေးဘူးပေါ့လေဟုတ်ကဲ့ဒါပဲဖြစ်ဖြစ်ချုပ်ပြီးတော့ပြောရမယ်ဆိုရင်တော့ဒီအကြောင်းလဲဟာကျိုးစိုးလက်ခံတဲ့အကြောင်းလဲဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့တကယ်တော့ဒီအစိုးရအနေနဲ့ကတော့ဒီအရေးချင်းရှိတဲ့လူတွေပါလာရဲဆိုရင်ပိုအားကောင်းတယ်ဆိုတာတော့ရှင်းပါတယ်ဒါပေမဲ့တခုရှိရပါလေဟိုဒီလိုအရေးချင်းရှိတဲ့လူတွေဆိုတာကဟိုလက်ရှိပါတီတွေမှာလုံလောက်ပါမလားဘာဖြစ်လို့လဲဆိုတော့ဟိုတချို့ကပြောနေတာရှိရဒီမြန်မာနိုင်ငံမှာဒီလိုစစ်ဆိုးကဆက်ဆက်အောက်မှာဟိုသူပြတ်တန်းလာခဲ့ရတော့ဟိုတကယ်တမ်းပြီးအုပ်ချုပ်ရေးမှာသူအရေးချင်းဟိုကျွမ်းကျင်မှုတွေအားနည်းတယ်ကျွမ်းကျင်တဲ့လူပုဂ္ဂိုလ်တွေအားနည်းတယ်ဆိုတော့ဟိုထောက်ပြချက်တွေလည်းရှိနေဆိုတော့တကယ်တမ်းဒီလိုအရေးချင်းရှိတဲ့လူတွေကိုလူကြီးနဲ့ဆိုရင်တော့မှာပဲကျွန်တော်လက်ရှိပါတီတွေမှာတင်လုံလောက်ပါမလားအပြင်ထွက်ပြီးတော့တခြားနိုင်ငံရေးပါတီတွေဖြစ်သတိပုဂ္ဂလတွေဖြစ်ဖြစ်ပေါ့လေစီယုံဖို့များဟိုလိုနိုင်သလားဆရာဦးရဲ့ထုံးဆွနေပါဦးအ
ဲမှန်ပါတယ်ဗျဟိုဥအောင်လည်းဦးတုံးတတ်တယ်လို့ပဲကျွန်တော်တို့ကနိုင်ငံရေးဆိုတဲ့ဟာနဲ့ကင်းကွာနေကြတာကြာပြီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့ရဲ့နိုင်ငံရေးစိတ်ဝင်စားမှုနဲ့နိုင်ငံရေးစကားကိုဟိုပုံမှန်လင်ပြောလာခွင့်ရှိတာက2010လောက်ကမှပဲစတယ်လို့ပြောရမှာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်လို့နိုင်ငံရေးဒီအသိနိုင်ငံရေးရေချင်းနိုင်ငံရေးအတတ်ပညာနိုင်ငံကိုအုပ်ချုပ်တဲ့အတတ်ပညာအာစီလူမှုကိုစီရင်တဲ့အဲဒီအတတ်ပညာပြည်သူလူမှုကိုဘယ်လိုကျွန်တော်တို့ကဟဲ့လားဘယ်လို policy တွေနဲ့ဟဲ့လားဒီကောင်းအောင်တိုင်းပြည်ကိုတည်ဆောက်မလဲဆိုတဲ့ကိစ္စတွေမှာကျွန်တော်တို့မှာဟိုအားလုံးတိုင်းပြည်လုံးအနေနဲ့ရောကျွန်တော်တို့တဦးချင်းအနေနဲ့ပါအများကြီးကျွန်တော်တို့အားနည်းချက်တွေရှိပါတယ်ဒါကြောင့်မလို့ဟိုကျွမ်းကျင်တဲ့တကယ်တိမြင်အုပ်ချုပ်နိုင်စွာရှိတဲ့ပုံကိုယ်တွေကိုရွေးချယ်တဲ့နေရာမှာလည်းအခက်အခဲရှိတာကကျွန်တော်တို့သိသိကြပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့2015 NLD အစိုးရဖွဲ့တဲ့အခါမှာသူ့ပါတီဝင်စစ်စစ်တွေတဲကကျွန်တော်တို့တကယ်လုံနိုင်ကြတဲ့အုပ်ချုပ်နိုင်တဲ့လူတွေကောင်းကောင်းမရနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဒီအရင်လူဟောင်းတွေကိုပြန်ပြီးတော့သုံးရတာတွေကျွန်တော်တို့မျက်မြင်ပါပဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့အခုဟာကဒီ policy မဟာဗျူဟာသူကဒီချလိုက်တဲ့အခါကျတော့လွတ်တော်ထဲမှာကျောင်းမဲ့ပုံကိုယ်တွေကစပြီးတော့သူတို့ကဒီတခြားပေါ့နော်ဟိုဟိုဟာပေါ့ဟိုတခြားပါတီကမဟုတ်ရင်တောင်မှအ ਨੇ ဆုံးဟိုအပြင်မှာဒီရှိနေတဲ့လူတော်လူကောင်းတွေရနေပြီးတော့ရွေးမယ်ဆိုတဲ့သဘောပါအဲ့တော့အော်ဒီလူတွေကတကယ်တမ်းဖြစ်လာတဲ့အခါမှာတော့ပါတီဝင်ခိုင်းတာဟိုတော့ကျွန်တော်ပြီးခဲ့တဲ့ဈာပြရွေးကောက်ပွဲမှာကျွန်တော်ကြုံရတဲ့ဟာလေးတစ်ခုတွေ့ပါတယ်ဒါ NLD လုပ်တဲ့ဥစ္စာကျွန်တော်ထောက်ခံပါတယ်သူတို့ကဒီကိုယ်စားလှယ်လောင်းကိုသူတို့ရွေးတဲ့အခါမှာပါတီကမရွေးဘူးအဲ့ဒီလူထုလူသံသာအဖွဲ့အစည်းပေါ့နော် NGO တစ်ခုကိုသူတို့ NGO ကိုပဲရွေးခိုင်းလိုက်တယ်ရွေးခိုင်းလိုက်ပြီးတော့တင်လာတဲ့ပုံကိုယ်မှသူတို့ကကိုင်းဒါဆိုလို့ရှိရင်ကိုယ်တော်လောင်းဖြစ်ဝင်ပြိုင်မလားဝင်ပြိုင်မယ်ဆိုလို့ရှိရင်သူ့ကိုကိုယ်တော်လောင်းဖြစ်တင်လိုက်တဲ့အခါမှာပါတီဝင်ခိုင်းတာပေါ့နော်အဲ့တော့သူနိုင်သွားတယ်ပေါ့ပါတီရဲ့အရှိန်နဲ့နိုင်သွားတယ်ပေါ့အဲဒါမျိုးလေးတွေတွေ့ရတယ်အဲ့တော
့ဟို
ပြောကျင်တဲ့သဘောကဟိုပြောင်းပြန်ပြန်ကျင်သုံးတာပေါ့ပါတီတဲမှာလူမွေးပြီးတော့မှဒီလူမျိုးတော်မြောက်ပေးတာမျိုးမဟုတ်ခဲနဲ့အခုကတော့လူတော်လူကောင်းကိုမွေးပြီးတော့မှပါတီတဲကိုပြန်သိမ်းသွင်းတာမျိုးပေါ့အဲဒီဟာကလည်း ကျွန်တော်ထင်တယ်ဟိုတကယ်ကိုဟိုဖြစ်တဲ့လူတော်လူကောင်းရလာလို့ရှိရင်ကျွန်တော်တို့ပါတီတစ္ဆာရှိမှုပါတီရက်ခံမှုရှိအောင်ကတော့ပြန်ပြီးလက်တင်တင်ကြားပေးရလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးစီရဲ့သူရောခင်ဗျာကျွန်တော်တို့ဒီစွမ်းဆောင်ရည်ရှိတဲ့လူတွေရဖို့ဆိုရင်ကျွန်တော်ဒီပါတီတွင်းမှာထက်ကျော်ပြီးရောကြည့်ဖို့လိုမလား
အလိုရဖို့လိုရဖို့ဆိုတာကျွန်တော်အနည်းငယ်ဆုံးကြည့်ရင်ဒီစင်ကာပူနိုင်ငံမျိုးပေါ့လေကျွန်တော်တို့ကနိုင်ငံရေးစနစ်တော့ဟိုအရာတရာကြီးတော့မတူဘူးတို့ရောညာလဲစင်ကာပူကြည့်မယ်ဆိုရင်ကိုဒါကတစ်ဖြစ်ထွက်တယ်လေသူတို့ဆိုရင်သူတို့စီမှာပါတီရဲမှာကတော်တဲ့လူတွေရှိတယ်ဒါပေမဲ့သူကအငြင်းလိုက်ကြည့်နေတာရသူကထက်မြက်လာလဲတော်လာလဲပေါ့နော်ဥမာဆိုရဒီဌာနဆိုင်ရာဝန်ထမ်းတွေတော့ရှိမယ်ဒါမှမဟုတ်လဲအပြင်မှာကိုယ့်အဖို့အလုပ်လုပ်နေတဲ့တော်တဲ့ပညာရှင်တွေရှိမယ်သူကလိုက်ကြည့်ပြီးတော့သူကစူးရုံးနေတာအဲ့ဒီပါတီရဲ့ဝင်ဖို့အဲဒေနီယာပေးမယ်ပါညာပြီးတကယ်လည်းပျောက်ပျောက်သွားတယ်ပျောက်သွားပြီးတဲ့ခါကျအခုဒါမီရှင်လုံးပြီးရင်ဒါအခုလက်ရှိဝင်ရုပ်ပြီးရင်မီရှင်လုံးပြီးရင်ဒါဟိုနောက်ထပ်အရန်နေနဲ့ယူထားတာပေါ့လေသူနားတော့ရင်ဝင်မဲ့အဲမှာဆိုရင်အဲ့ဒီလိုလူတွေဆိုရင်ဒါအပြင်ကနေဒါရောက်လာတာပဲဟိုအပြင်ကနေရောက်လာပါတီရဲ့ကိုရောက်လာပြီးတော့နည်းနည်း3-5နာရီ train ပြီးပြီးတော့အဲ့ဒီရေးပြီးနေရာတွေကိုကျွန်တော်ရောက်သွားကြတာပေါ့နော်ဆိုရဲခါကျတော့ဒီလိုမျိုးသူကမျက်စိမပြတ်ကြည့်နေတဲ့ခါကျတော့သူကမြင်ပြီးတော့အခါလေးစီယုံနိုင်တယ်ကိုကိုရံလည်းပါတီရလည်းရှိရကောင်းကောင်းနေလုပ်ကြတာတယ်ပေါ့နော်အဲ့တော့ဒီမှာဒီမှာကြားတော့လေကျွန်တော်တို့ဒီမှာဟုတ်ပါတယ်ခုနကပြောခဲ့သလိုမျိုးလူသားရင်းမြင့်နေတယ်ဒါပေမဲ့ကက်ဘိနက်တစ်ခုသာပေါ့နော်ဒီဝန်ကြီးဖွဲ့တစ်ဖွဲ့သာဒါလူ20 30ပေါ့နော်အဲ့လောက်ကတော့ဒီမှာနိုင်ငံကရွေးရကိုရဟိုကတစ်ခုနောက်တစ်ခုကဒီလွတ်တော်ကိုယ်စားလှယ်ဒီ900 600ပေါ့လေဆိုတော့ပြီးရတာကြဒီနေနေတိုင်းလွတ်တော်ကိုယ်စားကြည့်လိုက်ရင်1000ပေါ့အဲ့လောက်ကတော့ဒီရမီရဖာရဲ့အနေနဲ့တီတီယူလို့လည်းရတယ်ပြီးရင် INGO NGO နောက်ပြီးရကကြတော့ကိုယ်တိုင်စီးပွားရေးလုပ်နေလူအဲပြီးရင်ဆိုရဝင်နေစတီစင်ပေါ်တော့ဒီအများကြီးဟိုလူကြီးရ90လောက်ရှိတယ်အဲ့တည်းမှာအရရပြီးပုံကိုရှိတယ်အဲ့လိုလူတွေမှာလိုက်ရှာရင်ဒီ900-1000ကတော့ရကြရတယ်ကြာအဲ့တော့ပုံလိကကုန်ဒီတွေမှာဆိုပါရှိလဲဆိုအဓိကရေးကြည့်ရတာ higher rate နဲ့ fire rate အဲ့တော့တော်ရဲ့လူတွေကိုခေါ်နိုင်မှုလိုတယ်ဒီကကြရင်မကောင်းတဲ့လူတွေဖြုတ်နိုင်မှုလို့ရပေါ့နော်အဲ့ဒါတော့အဲ့လိုလိုက်နိုင်နေချင်တော့ဒီလူ900 1000ဒီလွတ်တော်အမတ်နဲ့ဒီနယ်ဟိုပြည်အောင်စုလွတ်တော်အမတ်ပြီးတဲ့အခါကျရင်ဒီပြည်အောင်စုဝန်ကြီး30 40ဒီလောက်ကျတော့ရကိုရတယ်ကြာကျွန်တော်မြင်ရတော့လူဝါရပဲပြီးတော့အခုဒါတစ်နှစ်လောက်ကျွန်တော်ရုပ်ောက်ပွဲပေါ့လေ9လ10လ9လလူတွေရဲ့အခါကျတော့ဘာလို့ပြောဒီလောက်လူစင်ကတခြားရွေးနိုင်ရင်ထွက်ဖို့ထွက်တယ်ဒါပေမဲ့ဘာလို့လူလဲဆိုတော့ဒီရွေးမဲ့အဖွဲ့ကဘယ်လိုမြင်တယ်လဲပေါ့နော်သူတို့အနေနဲ့ကဒီစစ်ကောင်တွေတော်ပြီးပြီးနဲ့ကျေကျေလို့လို့ရယ်ကိုယ့်အဖို့ပါတီထဲမှာရင်ဌာနချုပ်ထဲမှာရင်နေလို့တော့မရဘူးမရဘူးနဲ့လူပေါင်းလုံးနဲ့ဆက်ဆံသွားလာပြီးတော့ကြတော့ဒီမီဒီယာတွေမှာလေ့လာကြည့်တာအဲဒါဘယ်သူကပါပြောလဲလဲပြီးရင်တက်ဆိုင်ရနေတဲ့အင်ဂျင်နီယာဆိုလဲအင်ဂျင်နီယာပေါ့နော်ဆရာဝန်ဆိုလဲဆရာဝန်နိုင်ငံရေးသမားဆိုလဲနိုင်ငံရေးသမားဘယ်သူကတော်လဲဆိုကြည့်နေပြီးရရတာနဲ့ကျွန်တော်ကောက်ဆွဲနိုင်လို့လေ့လာဖို့လိုတယ်ပေါ့နော်ဘောလုံးတက်တင်မှာတော့ဘာလို့လဲဆိုစကောက်ခေါ်တာပေါ့ဗျာ
ဘယ်သူ
ကတော်ရယ်ဘယ်သူကလူငယ်ချေလဲအဲဘယ်ကောင်ကတော်နာတော်ရယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးကရှိထားတယ်လို့ထင်တယ်အခုရှိမရှိတော့မသိဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတိုင်းရိုက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလမောင်ပါကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါအော်ဖုန်းခေါ်ပေးတဲ့ကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောပြရသေးတယ်ဗျာအော်ကျွန်တော်သဘောထားကတော့ဒီဟိုမဟာဗျူဟာချမယ်ဆိုရင်တော့ကျွန်တော်ကတော့ဟိုဒီစားမဖြစ်တင်ဘူးလို့ထင်တယ်။ဘာကြောင့်လဲဆိုတော့ဟိုလက်ရှိသမရာဦးမင်းပဲဖြစ်ဖြစ်ဒေါက်တာဆောင်မင်းပါဖြစ်ဖြစ်ချိုးမင်းသိမ်းမဖြစ်ဖြစ်ဟိုတတိပုဂ္ဂလဝင်ပြိုင် NLD မဟုတ်ပဲတတိပုဂ္ဂလဝင်ပြိုင်ရင်မနိုင်နိုင်ပါဘူး။မနိုင်ပါဘူး။အဲဒီတခြားအမတ်တွေကလည်းအဲ့လိုပြောလာတယ်ဆိုရင်လည်းအဲ့ဒီအမတ်တွေလည်းတတိပုဂ္ဂလဝင်ပြိုင်ကြီးကမနိုင်ပါဘူး။ဘာကြောင့်လဲဆိုတော့ NLD ကိုကျွန်တော်တို့ကဟို130အမတ်130ချိုးရောက်နေတဲ့တီခိုင်ဖြိုးကိုရှင်ပြီးတော့အစိုးရဖွင့်နိုင်တာ NLD ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ NLD ကိုမဲပေးခြင်းဖြစ်ပါတယ်။ NLD ကတော့မှဆော့ဆော့ပြေးထွန်းတို့ပြောသလိုပဲအော်ရတီးကနေပြီးတော့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့အဆင့်ဆင့်ရွေးချယ်တင်မြှောက်လာတဲ့ပြည်သူ့ချိုင်းနဲ့တက်တဲ့ကိုယ်စားလှယ်ကိုရွေးရမှာပါ။အော်ပြီးကြတဲ့2015ဦးဝင်းထိန်တို့စိတ်ကြိုက်ဟိုဘိုးဦးစီးပုံလည်းမျိုးရွေးချယ်သွားပြီးတော့ရလာတဲ့အမတ်မျိုးကပြည်သူ့လက်မခံဘူးလေ။အဲ့လိုဖြစ်နေတာ။အဲ့တော့ခုတော့လို့ဆက် NLD နေနဲ့လှုပ်တင်တာကတော့ရတီးကနေပြီးတော့ရွေးချယ်မယ်။နောက်ပြီးတော့2015မှာရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေကိုစော်ကားတာတွေလက်စားတာတွေရှိခဲ့တဲ့အတွက်ရှိနေစေဖြစ်တဲ့အတွက်ပြည်သူကိုကျွန်တော်တို့အနေနဲ့မိဘကတားလို့ဟိုတားနေအစ်စ်လောက်တာတောင်းမှန်တယ်လို့မျိုးတောင်းမှန်တယ်လို့ကျွန်တော်ထင်တယ်ပါတီအနေနဲ့ကတော့ပါတီကိုပဲမဲပေးဖို့မပြောပြောစရာတော့မလိုဘူးဗျာပြောစရာမှမလိုတာဒီကိစ္စ
ဟုတ်ကဲ့
အခုကိုရွေးပြီးတော့မဲပေးမယ်ဆိုရင်တော့မနိုင်နိုင်ဘူးကျွန်တော်ယူဆပါတယ်
โอเคกูละหมอซุนเนี่ยเจซุบาကျွန်တော်နောက်တူလက်ရှိပါသေးတယ်ကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေတဘောလာလဲလိုရင်းတူရှင်းဆွနေလို့ရပါတယ်ခင်ဗျာ
โอเคโอเคဟိုပါတီကနိုင်ငံပါတီကြီးကနေပြီးတော့သူတို့ဒီဝါရက်ချက်မှတ်ထားလို့တော့ကျွန်တော်မပြောလို့ပါဘူးပေါ့နော်ကျွန်တော်ကတော့မဲခံနာရှင်တယောက်အနေနဲ့ကျွန်တော်ပြောရမယ်ဒီမှာရေကောက်ပွဲဝင်တော့မဲ့ဟိုနိုင်ငံပါတီရေကောက်ပွဲဝင်တော့မဲ့ဒီပုဂ္ဂိုလ်ပေါ့ဟိုရေကောက်ပွဲဝင်တော့မဲ့ဒီဂရိကုတ်တင်မဲ့ဆက်ကြာကြီးပြောရအောင်ဒီပါတီတစ်ခုအနေနဲ့ဆိုလို့ရှိရင်ပါတီမူဝါဒနဲ့မဲဆက်ပြီးပါတီကိုသားကြီးကိုလည်းရစ်တက်ရရောက်တာဒီလိုရှိတယ်။အဲသူတို့အနေနဲ့သူတို့လက်ဆယ်ခြင်းကမူဝါဒကိုပြေဖယ်ဖို့အတွက်ခပ်ပါတယ်။ပါတီကလည်းချက်ပိုင်းရတာကိုမှတ်ပြီးပုဂ္ဂလတွေအနေနဲ့ဒီပုဂ္ဂိုလ်တွေအနေနဲ့လက်ဆယ်ခြင်းကဒီလိုစစ်တက်ရရောက်တဲ့အခါမှာတော့အဲသူတို့ငကိုရေကပြေခဲ့တဲ့ပြည်သူ့ဖြစ်တွေဟာဆက်လက်ထိန်းရမထိန်းရဆိုတော့အမှန်တရားစဉ်းစားကြရကောင်းပါလေ။ဒါဆိုတော့ကျွန်တော်စကပုံးရှိတယ်။စက်တောက်တာမြင်ရတယ်၊တောက်တာမမြင်ရဆိုတာမျိုးပေါ့။ဒီပါတီပါတီမူဝါဒနဲ့ဝင်သွားတဲ့ပုဂ္ဂိုလ်တွေတော့ချုပ်ချုပ်ဟောပါတီကချုပ်ကိုထားတော့ခဲ့ရအောင်ချုပ်ပေါက်ပြီးထွက်သွားကြတာလေးကြားနေရတယ်ပေါ့နော်အဲကြောင့်မို့လို့ကျွန်တော်အရင်ကတော့ပါတီကြည့်တယ်ကျွန်တော်မဲခန္ဓာရှင်ပြောင်းနေလို့ပြောတာနော်ပါတီကပါတီကိုကြည့်ပြီးတော့လည်းကျွန်တော်မဲပြီးတော့
ဟုတ်ကဲ့ကိုဆိုဟုတ်ကဲ့ကိုဆိုဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါလားခင်ဗျာ
အဲကျွန်တော်မေးချင်တာအခုတို့2008ဖယ်ကြီးကုန်ပြင်တာကဘလို့ဖြစ်သွားလဲအဲ့ဒါကျွန်တော်တို့မသိသေးဘူးလေနော်အခုရေချင်းရှိတဲ့လူတွေရေးပါဆိုဗမာပြည်မှာရေချင်းရှိတဲ့လူတွေရှိပါတယ်ရေချင်းရှိတဲ့လူတွေကတိုင်းရင်းသားတွေထဲမှာလည်းရှိပါတယ်လူမျိုးကြားတွေမှာလည်းရှိပါတယ်ဟုတ်ကဲ့ဒီလောက်ပါပဲဆိုဟုတ်ကဲ
့ဟုတ်ကဲ့ကုသမောင်ဆွေးနွေးတော့ကျေးဇူးပါနောက်ထပ်ကျွန်တော်တို့စာတွေအီးမေးလ်တွေပို့ဆွေးနွေးထားတဲ့ပုံစံတွေကိုလည်းတစ်လက်စာတွေဖော်ပြခြင်းပါတယ်အရင်ဆုံးစာစောင်းတော့ American ပြည်အောင်စုမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
တိုင်းသားဒေသတွေမှာဗိုလ်ချုပ်ချေးရုပ် site တွေရဲ့ပြဿနာတွေစစ်ပွဲပဋိပက္ခတွေခွဲပြားနေတဲ့ပါတီတွေကိုစုပြီးပါတီတစ်ခုတည်းတီထောင်တာတွေအလုံးလက်မဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အပြင်ရွေးချယ်ခံကိုယ်စားလှယ်တွေနဲ့ပြည်သူတွေထိတွေ့မှုပိုင်းအားနည်းချက်တွေကြောင့်2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ပြည်내ဒေသတွေမှာအနိုင်ရရှိဖို့ခက်ခဲလာနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်တိုင်းဒေသကြီးတွေမှာလည်း88ကျောင်းသားခေါင်းဆောင်တွေရဲ့ပါတီတွေနဲ့ဒီစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပါတီတွေကအားကောင်းမောင်းသံရှင်ပြိုင်ကြမှာဖြစ်တဲ့အတွက် NLD ပါတီအနေနဲ့ပါတီနဲ့မဲဆန္ဒရှင်တွေပေါ်မှာတစ္ဆာစောင့်တည်ပြီးပြည်သူတွေကိုစီးယုံနိုင်တဲ့စွမ်းအားနဲ့ပြည်သူတွေရဲ့လိုလားချက်တွေကိုအရေးချင်းပြည့်မီစွာဆောင်ရွက်ပေးနိုင်မဲ့ကိုယ်စားလှယ်မျိုးတွေလိုအပ်နေပြီလို့ယူဆမိပါတယ်။ဒါပြင်ပါတီအနေနဲ့ရွေးချယ်ခံကိုယ်စားလှယ်တွေအနေနဲ့လွှတ်တော်တွေရဲ့ဥပဒေပြုဖို့ဆွေးနွေးတဲ့အခါမှာလွတ်လွတ်လပ်ဆွေးနွေးနိုင်ဖို့ဘဝကချမှတ်ထားတဲ့တင်းကျပ်တဲ့စည်းမျဉ်းစည်းကမ်းတချို့ဖြေလျှော့တင်တယ်လို့လည်းယူဆမိပါတယ်။ဒီလိုရည်တည်အောင်ကိုယ်စားလှယ်လောင်းအမည်စင်းတွေထုတ်ပြန်တဲ့အခါမှာလဲအမျိုးသားရေးသမားတွေကိုကြောက်ရွံ့ပြီးအရေးချင်းရှိတော့လဲလူမျိုးဘာသာမတူသူတွေကိုချန်လက်ထားတာမျိုးတွေလည်းမရှိသင့်ဘူးလို့ယူဆမိပါတယ်။ဒါမှသာ2020ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုတွေပုံမရရှိလာပြီးအရေးချင်းပြည့်ဝတဲ့ကိုယ်စားလှယ်တွေနဲ့ NLD ပါတီရဲ့ဂုဏ်ရှိန်ဟွာကြီးကျယ်ထွန်းတောက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့မောင်တသနာဖြစ်ပါတယ်။နောက်တူကတော့ကျွန်တော်တို့ဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ။
2020ခုနှစ်ရွေးကောက်ပွဲမှာ NLD ကပါတီကိုကြည့်ပြီးမဲမပေးပဲကိုယ်စားလှယ်လောင်းတွေကိုကြည့်ပြီးတော့မဲပေးဖို့ဆောင်ဖို့ချမှတ်ဆောင်ရွက်မယ်ဆိုတာကောင်းပါတယ်။ဒါပေမဲ့ပြည်သူနဲ့ပါတီသဘောထားအမြင်မတူတာတွေရှိလာနိုင်ပါတယ်။အကောင်ဆုံးကတော့လူကိုရောပါတီကိုပါကြည့်ပြီးမဲပေးကြတာမျိုးဟာပိုသဘာဝကျပါတယ်။တင့်တော်ပါတယ်။အရေးကြီးတာကကိုယ်စားလှယ်လောင်းရွေးချယ်ရထားမှုမှာအခြေခံစဉ်းစားရမယ့်အချက်အလက်တွေမူရေသဘာဝကျဖို့မူမှန်ဖို့ဖက်လိုက်မှုကင်းဖို့ဥကရာလေးထားဆောင်ရွက်ပေးရပါလိမ့်မယ်။ဒါဟာပါတီရဲ့အထူးတာဝန်ဖြစ်ပါတယ်လို့ဆိုချင်ပါတယ်။ကိုယ်စားလှယ်လောင်းစီစီရွေးချယ်ရထားမှာပါတီကချမှတ်ထားတဲ့မူဝါဒနိုင်ငံရေးအမြင်တို့အပေါ်မှာနှစ်နှစ်ကာကယုံကြည်လက်ခံသူပါတီရဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကြိုးပမ်းမှုတမိုင်းမှာအနစ်နာအဆုံးရှုံးခံပြီးတော့ခင်ခိုင်မြဲမြဲပါဝင်လှုပ်ရှားခဲ့သူတာဝန်တွေကိုလေးစားပြီးကျိုးနွန်စွာလက်ခံဆောင်ရွက်နိုင်မဲ့သူနိုင်ငံနဲ့ပြည်သူတို့အကျိုးအတွက်ကိုကျိုးကိုမငဲ့ရိုးသားတည်ကြည်စွာဆောင်ရွက်မဲ့သူပညာအရေးအချင်းအားဖြင့်လည်းအစင့်မြင့်တာဝန်တွေကိုဆောင်ရွက်နိုင်လောက်အောင်အရေးချင်းရှိသူဆိုတာတွေကိုတတ်မှတ်ရွေးချယ်သင့်တယ်လို့ထင်ပါတယ်ပြည်သူတွေအသိမြင့်ကျွဲနေပါပြီအခုအခါပါတီရဲ့မူဝါဒနဲ့စွမ်းဆောင်ရည်များအပေါ်အကဲခတ်လေ့လာမဲပေးကြမယ့်အချိန်ဖြစ်နေပါပြီဒီမိုကရေစီစနစ်အမှန်ကိုလှလာနှစ်သက်ထူထောင်လို့သူတွေကအများစုဖြစ်နေပါပြီဒါကြောင့် NLD ဟာလူကိုရောပါတီကိုပါကြည့်ပြီးတော့လက်ခံမဲပေးကြဖို့ဆောင်ပုတ်ချမှတ်စည်းရုံးသွားမယ်ဆိုရင်NLD ကအများစုအောင်နိုင်လိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဒါတော့ဦးစိန်မောင်ရဲ့သဘောထားပါ။နောက်ထပ်ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်။မအေးတန်တာချို့ဖတ်ပြပေးပါဦးခင်ဗျာ
။ Socialist စနစ်မဲပေးတော့ကပါတီလဲရွေးခွင့်မရှိ၊လူလဲရွေးခွင့်မရှိပါရဲ့။2015သာမက1990ပြည့်နှစ်ကလည်းပါတီသာအဓိကပါ။ 2020မှာလည်းပါတီကပေးသူများကိုသာမဲပေးမှာပါ ဒေါက်တာဆန်းစုကြည်ပါတီကအစိုးရမလုပ်ခဲ့ဘူးပါဘူးအခုအစွမ်းကုန်လုပ်နေကြတာမြင်နိုင်ပါတယ်ဆိုပြီးတော့ဒီသရရှင်တန်အေသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်ဒီဆော်ဝါလေးမြင်းဆွေဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့ဒီလိုလူမျိုးရွေးချင်ပါတယ်မာကဒေဝလင်္ကာကဆိုပါတယ်1. အကြမ်းမြင်များခြင်း 2. ကိုနှုတ်အမူအရာယဉ်ကျေးပြီးတော့ရုပ်ဆင်းအင်္ဂါပြည့်စုံခြင်း 3. ကိုခြင်းတရားကောင်းခြင်း 4. ရဲစွမ်းတက်တီပြည့်စုံခြင်း 5. လုံလဝရိယရှိခြင်း 6. ကာယညာနာပြည့်စုံခြင်း 9. ဥစ္စာပစ္စည်းမမမောခြင်းတို့ပဲဖြစ်ပါတယ်။ခေတ်ကာလအမြင်နဲ့ထပ်ပေါင်းရင်တော့ 1. နိုင်ငံသားအစ်စ်ဖြစ်ခြင်း 2. မျိုးရိုးဇာတိအစဉ်ကျဲခြင်း 3. တရားဆောင်တတ်ခြင်း 4. ဉာဏ်ပညာပြည့်စုံခြင်း 5. မကောင်းမှုဆောင်သူဖြစ်ခြင်း6. ဥရေလေးစားလိုက်နာသူဖြစ်ခြင်း 9. မျိုးရလူတို့ရဲ့နှစ်သက်လူလာသူဖြစ်ခြင်း 10. နောက်ခံစည်းဝါဒနာခိုင်မာခြင်းစသဖြင့်ပြည့်စုံမှုလိုပါတယ်။ဒါအပြင် Street Politics and Table Talk Politics မဟုတ်ဘဲနဲ့ Educated Politics တမာဖြစ်ဖို့လိုပါတယ်
။ Okay နောက်ထပ်ဒီ Facebook ကပေးထားတဲ့စာတစ်ချို့လည်းတလက်စာတွေပေါ်ပြခြင်းမှာလည်းတယောက်ကတော့ကိုတင်ဦးဆိုတဲ့ account ပါရှင်မှာသူကတော့ NLD Party နေနဲ့ရွေးကောက်ပွဲမဟာဗျူဟာအတွက်ကိုလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပါတီဖြစ်မှာသိကြပါတယ်ဒီလိုအနိုင်ရပါတီဖြစ်အောင်ပြည်သူလူထုတရက်လုံးရဲ့စိတ်ဆန္ဒတိုင်းဖြုတ်သိရင်ဖြုတ်ပြသရင်ပြပြင်သစ်နာကိုပြင်နိုင်တဲ့အရေးချင်းရှိသူကမဲပေးရွေးချယ်တင်ပါတယ်ဆိုပြီးသူကရေးပါတယ်နောက်သူကတော့အမှန်တရားချင့်မြတ်နိုးသူလို့အကောင့်မှာနာမည်ပေးထားပါတယ်သူကတော့အခုလက်ရှိမြန်မာပြည်မှာ NLD ပါတီထက်ကောင်းတဲ့ပါတီရှိရင်ပြောပါတဲ့ NLD ပါတီထက်ပြည်သူကိုလေးစားတဲ့ပါတီမရှိတဲ့အတွက် NLD ပါတီကိုပဲမဲပေးရပါမယ်အခုလက်ရှိခြေဥပြင်စည်းရေးမှာဘယ်ပါတီဘယ်ဖွဲ့စည်းကမှပြင်းစင်မှုလောက်တာမရှိပါဘူးတဲ့စေုပ်ချုပ်ရေးကိုပဲပြန်သွားနေတဲ့ပါတီတွေများနေပါတယ် NLD ဆိုတော့လက်ထက်မှာကြေးလက်ဒေသတွေပုံမဖွင့်ပြိုးတိုးတက်လာတာငင်းမရတဲ့ချက်ပါတဲ့ဒါကြောင့် NLD ပါတီကိုပဲမဲပေးသင့်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်နောက်ထပ်စာတချို့လည်းရှိပါသေးတယ်နန်းလောင်ဖတ်ပြပေးပါလားခင
်ဟုတ်ကဲ့ဦးထွန်းဆိုတဲ့အကောင့်ကတော့အရေးချင်းဆိုတာပါလဲဘွဲတွေတန်းစီပြထားပြီးပြည်သူကောင်းကျိုးတိုင်းပြည်ကောင်းကျိုးမလုပ်တိုင်းရင်အသေးကြားကမဲတပြားနှမျောစရာချင်းလက်တွေ့ချိပါအောင်ဘာမှဖြစ်မလာဘူးလေလို့ရေးပါရရှင်နောက်တစ်ယောက်ကတော့ညီရုံဂက်လို့အတန်ထွက်မယ်ထင်ပါတယ်သူကတော့ NLD အနေနဲ့ပါတီကိုကြည့်ပြီးတော့မဲပေးခိုင်းတဲ့မူဟောင်းစနစ်ဟောင်းကိုရာဆက်လက်ကျင့်သုံးမယ်ဆိုရင်ပိုအဆင်ပြေလောက်ပါတယ်လူလူကလူကိုကြည့်ပြီးမဲပေးရလောက်အောင်နိုင်ငံရေးအသည့်ဝန်ဆောင်မပြည့်စုံကြသေးလို့ပါတဲ့ကြံတဲ့တယောက်ကတော့မောင်တုံညပါရှင်သူကတော့2020မှာ NLD အောင်နိုင်ရေးအတွက်ပါတီကိုမကြည့်ပါနဲ့လူကိုကြည့်ပါဆိုရဲမူတစ်ခုတည်းနဲ့တော့ထင်းတဲ့လောက်အခြေအနေမကောင်းနိုင်ပါဘူးဗျာတဲ့အမေစုကိုယ်တိုင်ရွေးကောက်ပွဲမတိုင်ခင်ကပြောခဲ့တဲ့စကားတွေပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ပြနေပြီးတော့သမရကြီးကလည်းပြည်ထဲရေးကိုနိုင်အောင်ကိုင်းပြီးတရားရေးမှန်နိုင်ကိုတက်မှတ်ပေးနိုင်မှပါတီကလည်းတကယ်လူတော်လူကောင်းတွေအများကလက်ခံနိုင်တဲ့သူတွေကိုရွေးချယ်ပေးနိုင်မှတော်ကကြမယ်လို့ခံမှန်မိပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့နောက်စားတစားတော့ဦးတင်ွေဖြစ်ပါတယ်မတ်ကွန်ညိုဖတ်ပြပြပါမယ
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာလွတ်တော်ကိုယ်စားလှယ်ရွေးချယ်ရတာမလွယ်ပါဘူးပါတီကိုလည်းကြည်ရပါတယ်လူကိုလည်းကြည်ရပါတယ်လူကိုပဲကြည်လို့ရှိရင်ကိုယ်စားလှယ်လောင်းရဲ့အရေးချင်းကိုသိဖို့လိုပါတယ်မလွယ်ပါဘူးဘာလို့လဲဆိုတော့မဲဆွယ်မှပဲသိရတာမျိုးပါသူ့ရဲ့ကိုယ်ရည်အချင်းလေးဖတ်ပြီးဆုံးဖြတ်ရတဲ့အခြေအနေဖြစ်နေတာလေဘွဲတွေကလည်းသိတဲ့အတိုင်းအတုကရှိသေးသူ့ရဲ့နောက်ကျောင်းနဲ့နိုင်ငံရေးအသည့်ကိုလည်းဘာနဲ့တိုင်မလဲခက်ပါတယ်ဗျာပါတီကိုကြည်ပြန်တော့လေမူဝါဒတွေချပြတာတွေကတော့မစားရဟွာကမန်းမှာအကောင့်ထဲပေါ်တဲ့အခါအဖျားရှုသွားတာပါဒါကလည်း2008အခြေခံဥပဒေကြောင့်ဖြစ်နေတာဆိုတော့ခက်တာပေါ့ဗျာကျွန်တော်တို့ကတော့အခွင့်အရေးကိုလက်မလွတ်ဖဲလူကောပါတီကောရနိုင်သလောက်လေ့လာပြီးမဲပေးမယ်လို့စဉ်းစားပါတယ်အားတော့မရဘူးပေါ့ဗျာဥတင်ငွေဖြစ်ပါတယ်ရှင်
โอเคเจซูวาดีดอทเตอร์ชินเนี่ยสายเล่มมาတော့ဟိုသူတို့ရဲ့မျောလင့်ချက်တွေစံနာတွေ wish list ဆိုဆိုရမှာပေါ့လေဆိုတော့ဒီချိန်ထဲမှာပဲဒီလိုအားမလို့အားမရအတန်တွေလဲထင်ရနေတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့1မိနစ်လောက်တော့ချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဒီအပြင်နဲ့သုံးသက်တဲ့သူတွေကိုအပိတ်အနေနဲ့သုံးသက်စေချင်တာကတော့ကျွန်တော်တို့ဒီလူလူတွေရဲ့လိုအပ်ချက်တွေစံနာတွေနဲ့တစ်ထပ်တည်းကြားဖို့ဆိုရင်ဟို NLD ပါတီတွေမဟုတ်ဘူးပေါ့လေနိုင်ငံရေးပါတီတွေအနေနဲ့အရေးအကြီးဆုံးလုပ်ဖို့လိုတဲ့ကိစ္စရှိမှာဆိုရင်ဘာလို့များပြောနိုင်မလဲဆရာဦးစီရဲ့သူအရင်ဆုံးဆွေးနွေးပြောလာ
ကြော်လူရွေးချယ်ရမူဝါဒပြတ်ဖို့လူတွေဗျအဲအဲ့အမျိုးပြတ်တယ်ဆိုရင်အဲ့ဒီလူတော်နဲ့လူကောင်းပေါ့လေအဲ့တော့ဒီဟိုနိုင်ငံအတွက်အကျိုးပြုမဲ့လူကိုပါတီရဲ့လိုအပ်ချက်ကိုလည်းအဲကိုကတည်ပြီးတော့နားလည်ပြီးတော့နိုင်ငံအတွက်အကျိုးပြုမဲ့လူပါတီအတွက်အကျိုးရှိမဲ့လူပေါ့နော်အဲ့လိုလူတွေကိုရွေးထားနိုင်ဖို့လိုတယ်နောက်ပြီးတဲ့အခါကျရင်ဒီ20မူဝါဒပေါ့လေရွေးပြီးတဲ့အခါကျရင်လူငယ်လူကြီးလူလတ်ပေါ့လေမျက်မျက်တော်ကဖြစ်အောင်လုပ်ထားဖို့ တင်တယ်ဗျ။ဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးရဲ့ထွန်းအောင်ခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးပါတီအနေနဲ့ဒီလူလူဆန္ဒတွေကိုဖြည့်ဆည်းနိုင်မှုဆိုအရေးကြီးဆုံးဘာတွေများလုပ်ဖို့လိုမလဲဆရာ။အချိန်တစ်မိနစ်လောက်ရပါတယ
်။အဲလောလောဆယ်ကတော့အခုဒီကျွန်တော်တို့ရွေးကောက်ပွဲတွေမှာအဲလူတော်လူကောင်းတွေကိုကျွန်တော်ရွေးချယ်ပြီးပါတီရတင်နိုင်ဖို့ကတော့အဓိကကြပါတယ်လေ။ဒီရှင်မာကတော့ပါတီတည်ထောင်ရေးကိုကောင်းအောင်လုပ်ရပါမယ်။ပါတီကနိုင်ငံမှန်ကန်မှုပေါ့လေ။အဲ့ဒါကိုလည်းဒီမိုကရေစီလေးကျချနိုင်အောင်အဲ့ဒီလမ်းစဉ်အတိုင်းကျွန်တော်တို့တိုင်းပြည်ကိုအဲဒီပြောင်းသွားမယ်ဆိုတဲ့အကြောင်းကိုလည်းယုံကြည်မှုရှိလာအောင်ကျွန်တော်ထောင်ရွက်ဖို့ရည်ရှိမှာလိုအပ်ပါတယ
်။ဟုတ်ကဲ့။ပြည်နိုင်ဆွေးနွေးပေးကြတဲ့သင်းစားဆရာဦးစည်ရဲ့သူဦးရထွန်းဦးရန်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။